Pennsylvania ပြည်နယ် Philadelphia မြို့မှာလျက်တာကျင်းပနေတဲ့ Democratic Party နိုင်ငံလုံးဆိုင်ရာညီလာခံမှာတော့အများဝေဖန်စရာဖြစ်နေတဲ့ပါတီခေါင်းဆောင်တွေရဲ့ email တွေပေါက်ကြားထားချိန်မှာညီလာခံကျင်းပတာဖြစ်လို့ပါတီတွင်သဘောထားကိုယ်လှမ်းမှုတွေမရှိဘူးဆိုတာကိုပြသနိုင်အောင်ကြိုးစားနေရပါတယ်။အစောပိုင်းပါတီတွင်သမ္မတလောက်ပနမရွေးပွဲတွေအတွင်း Hillary Clinton နဲ့ပြိုင်ဘက် Vermont ပြည်နယ်အထက်လွှတ်တော်မဲ့ Bernie Sanders ကိုလှောင်ပြောင်ပြီးMrs. Clinton ကိုပါတီသမ္မတလောင်းအဖြစ်တရားဝင်ရွေးချယ်နိုင်အောင်ပါတီထိပ်တန်းခေါင်းဆောင်တွေကဗလတ်ရက်တည်ခဲ့ကြတဲ့အကြောင်းကိုဖော်ပြတဲ့ email တွေညီလာခံမတိုင်ခင်တရားမှာပေါက်ကြားခဲ့တာပါ။ဒီမနေ့ကဒီပါတီညီလာခံပထမနေ့မိန့်ခွန်းပြောကြတဲ့အထက်မှာဒီသမ္မတကတော် Michelle Obama ကတော့နိုင်ငံမျိုးဆက်သစ်ကလေးငယ်တွေအတွက်စံပြပုံကိုယ်တွေအဖြစ်အိမ်ပြီးတော့မှတာဝန်ထမ်းဆောင်ကြသူသမ္မတတွေရဲ့အရေးပါမှုကိုထောက်ပြပြီးတော့ဒီ Mrs. Clinton ကိုထောက်ခံကြဖို့လည်းပြောသွားပါတယ်။သူ့ရဲ့မိန့်ခွန်းထဲမှာ Republican Party သမ္မတလောက် Donald Trump ကိုနာမည်တက်ပြောမသွားပေမဲ့လို့ Trump ကိုရည်ညွှန်းပြီးတော့သမ္မတတယောက်ဆိုတာဟာတည်တည်ငြိမ်ငြိမ်ရှိရမယ်။အကြောင်းအရာအလုံးကိုခြုံငုံသိနာလဲပြီးဘသူ့ကိုမှအပြစ်ဖို့ရှင်တဲ့စိတ်မရှိဘူးလို့လည်းသမ္မတအကြောကပြောသွားပါတယ်။ပါတီညီလာခံမှာမနေ့ကမိန့်ခွန်းပြောကြားခဲ့တဲ့ Mr. Sanders ကလည်း Republican Party က Donald Trump ကိုအနိုင်ရဖို့အတွက်ညှို့ရေးကိုအလေးထားပြီး Mrs. Clinton ကိုထောက်ခံကြဖို့သူ့ကိုထောက်ခံသူတွေကိုတိုက်တွန်းပြောသွားခဲ့ပါတယ်ရှင်။